Rohingya ဒုက္ခသည်အရေးကူညီဖြည့်ရှင်ဖို့မြန်မာနိုင်ငံကိုတုံးရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့ American လူဦးရေဒုက္ခသည်နှင့်ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Simon Henshaw ဦးဆောင်တဲ့တန်ကိုစလေအဖွဲ့ဟာရခိုင်ပြည်နယ်ကိုမနေ့ကသွားရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ခီးစဉ်အသေးစိတ်အကြောင်းကိုတော့စက်ပြီးနားဆင်ပါရှင်။ Mr. Henshaw ဦးဆောင်တဲ့ American အစိုးရကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ American နိုင်ငံသားဌာနပြောခွင့်ရအမျိုးသမီး Heather Newrett ကမနေ့က American နိုင်ငံသားဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါပါတယ
်။ The delegation is close to completing the first leg of its trip in Burma.They have met with Rohingya and Rakhine State community leaders, including a visit to a camp for those who've been internally displaced.
Kuchar Pwaya, Kisin ye Patma Yanaya, Nimanangan Kisin, Tisong Kani Babi. Turo Rwiha, Rohingya Rwi Pien, Yekhandi Ne Lu Pwai Si Gongzang Rwi Ne Dwi Sim Ge Bari. Da Bi Bi Rwi Ma, Oyin Sengkwa Trabi Ge Da, Dubi Ni Tai Ne Skhan Rwi Gule, Dwa Yau Ke Bari. So Ya Pien, Yaphe Lu Pwai Si Gongzang Rwi Ne Le Dwi Sim Ge Bari.ကိုယ်ရဲ့ခွေဟာဘင်္ဂလားဒေ့ရှ်ကိုခီးဆက်มาဖြစ်ပြီးအဲ့ဒီမှာကော့ဖီစစားမှာဒုက္ခတွေတွေကိုတွားရောက်တွေ့ဆုံမှုရှိပါတယ်
ကိုယ်စလဲအဖွဲ့ဟာရခိုင်ပြည်နယ်အကျအတဲကနေပေါ်ပေါက်လာတဲ့လူသားဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာစိုးရိမ်ပွဲအခြေအနေတွေကိုဖြေရှင်းရေးနဲ့မြန်မာနိုင်ငံကအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ရေးတုံးမြင့်ဆောင်ရွက်ဖို့ညီလန်းရှာဖွေရေးမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်လူမှုအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေဒုက္ခတွေစခန်းကိုလည်းတွားရောက်ကြည့်ရှုခဲ့တယ်လို့ Heather Newrett ကပြောပါတယ
် So our delegation traveled to Sitwe, to Rangoon and also to Naypyidaw. The diplomatic mission's primary purpose was to work with the government.
မိတ္တကူစီဖွဲ့ဟာစစ်တွေရန်ကုန်နဲ့နေပြည်တော်တို့ကိုတွားရောက်ခဲ့ပါတယ်တပ်တမဖွဲ့ရဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့အစိုးရအပြင်တခြားအထောက်အကူပေးအဖွဲ့တွေနဲ့လက်တွဲဆောင်ရွက်ဖို့ဖြစ်ပါတယ်သူတို့တွေအတွေ့အကြုံတွေအကြောင်းကြားသိနိုင်ဖို့သူတို့တွေလိုအပ်တဲ့ပစ္စည်းကိရိယာတွေအပြင်လူသားချင်းစာနာမှုအစီအစဉ်တွေကိုမြန်မာနိုင်ငံမှာအကူအညီလိုအပ်သူတွေကိုပေးနိုင်ဖို့ပဲဖြစ်ပါတယ်။ဒီတဲ့အတိုင်းပါပဲရူဟင်ဂျာ6သိန်းလောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပြီးအများပြားကအင်ဂျင်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေကြတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံသားဝန်ကြီးဟင်ချွန်အင်းနဲ့နောက်ထပ်နှစ်မှာဘင်္ဂလားဒေ့ရှ်ကိုတွားရောက်မှာဖြစ်ပြီးအချိန်မျှသလောက်သူတို့တွေနဲ့တွေ့ဆုံမှုလည်းရှိပါတယ်
။လက်ထောက်နိုင်ငံသားဝန်ကြီး Simon Henshaw နဲ့အဖွဲ့ရဲ့ Bangladesh Keyzin ဟာနိုဝင်ဘာလ4ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။အဲဒီမှာတော့ Bangladesh အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေအလှူရှင်တွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုထိရောက်စွာဖြည့်ဆည်းပေးနိုင်ရေးအခြေအနေတွေကိုဆွေးနွေးဖို့ရှိကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့အောက်တိုဘာလ29ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေအင်အားသုံးပြီးနေမြေရှင်းလင်းမှုကြောင့်တစ်လအတွင်းဒုက္ခသည်ပေါင်းတန်းတစ်ဝက်ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်နေကြောင်းနဲ့အကြမ်းဖက်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်နိုင်ငံသားရေးဌာနအရှိအအရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်။အခုတစ်ခေါက်အမေရိကန်ကိုယ်စားလှယ်အဖွဲ့ခီးစဉ်မှာမြန်မာတပ်မတော်ဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းရှိခဲ့ကြောင်း Heather Newrett ကသတင်းတောက်တွေကိုပြောပါတယ်။ဒါကြောင့်လက်ရှိမြန်မာနဲ့အမေရိကန်ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့ Heather Newrett ကသတင်းတောက်တွေကိုအခုလိုပြောပါတယ်။
We've certainly put pressure on the government, without a doubt. I mean, many of you saw the sanctions that were released late last week. It was pretty lengthy. So I think...
အစိုးရနဲ့ဆွေးနွေးဖို့အစိုးရအနေနဲ့တက်တစ္စာဒီမိုကရေစီကျင့်သုံးနေတာဖြစ်တဲ့အတွက်ကြောင့်လေအကူအညီလိုအပ်နေတယ်ဆိုတာကိုလည်းအသိမှတ်ပြရမှာဖြစ်ပါတယ်။အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကြီးမားတာကိုလည်းအသိပေးခဲ့ပြီးဖြစ်ပါတယ်။ရင်းချာကြီးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံတွေမှာဆွေးနွေးမှုတွေပြုလုပ်ခဲ့သလိုအမေရိကန်ကိုယ်စားဖွဲ့တွေလည်းအဲ့ဒီဒေသကိုခီးထွက်ခဲ့ပြီးကိုယ်တိုင်မြင်တွေ့ကြားသိနိုင်ဖို့လေကျူစာခဲ့ကြတဲ့အကြောင်းတွေကိုလေသိပြီးဖြစ်ကြမှာပါ
။ Mr. Henshaw နဲ့အတူဒီမိုကရေစီလူ့အခွင့်အရေးနဲ့အလုတ်ကိုင်ဆိုင်ရာဘယူရိုဒုလက်ထောက်ဝန်ကြီး စ Scott Busby နဲ့တောင်နဲ့ဗဟိုအာရှဒေသရေးရာဌာနယာယီဒူးလက်ထောက်ဝန်ကြီး Tom Vister တို့လည်းလိုက်ပါပါခဲ့ကြပါတယ်။သုံးရက်ကြာမြန်မာနိုင်ငံခီးစဉ်တွင်လက်ထောက်နိုင်ငံသားဝန်ကြီး Simon Henshaw ဦးဆောင်တဲ့ American ကုသလေဖွဲ့ဟာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဒုတိယဝန်ကြီးဦးစိုးအောင်နဲ့မနေ့ကတွေ့ဆုံရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခတွေပြီးမြန်မာနိုင်ငံကပြည်လည်လက်ခံရေးမှာအမေရိကန်ပြည်ထောင်စုကအကူအညီပေးနိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။